ိုင်းမျိုးသမီးများစီယုံရဲ့ဥက္ကဋ္ဌဒေါ်စောမြရာဇာလင်းဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံနောက်ပိုင်းမြန်မာနိုင်ငံရဲ့ကြိုးပမ်းမှုတွေမှာထင်ရှားလာခဲ့တဲ့အမျိုးသမီးခေါင်းဆောင်တစ်ဦးဖြစ်ပါလေ။ရတိတော်မျိုးဇာတိဒေါ်စောမြရာဇာလင်းဟာငယ်ရွယ်စဉ်ခုနှစ်တန်းကျောင်းသူဘဝကစလို့နိုင်ငံနဲ့လူမျိုးအကျိုးအတွက်ကြိုးပမ်းဆောင်ရွက်ခြင်းစိတ်တွေစတင်ကိန်းအောင်ရင့်တန်လာခဲ့တာဖြစ်ကြောင်းဒီလိုစပြောပြပါလေ
။ကျမအလေတန်းကျောင်းသူဘဝကိုရောက်လာတဲ့အချိန်မှာကျောင်းပြမှာရခိုင်တို့ကပြားတပုတ်ကိုနားဆောင်ရင်းကနေပြီးတော့ကျမနိုင်ငံကြီးကိုစတင်ပြီးတော့စိတ်ဝင်စားလာခဲ့ပါတယ်ပြီးလို့ရှိရင်ထက်တန်းကျောင်းသူဘဝကိုရောက်လာတဲ့အချိန်မှာဆရာတို့ကိုကျမနေ့ကိုကျမအများကြီးစူးစမ်းပြီးတော့ဆောင်ခဲ့ပါတယ်အဲ့လိုဆောင်ရင်းရင်းကနေပြီးတော့ကျမတို့ရခိုင်မျိုးတွေအပါအဝင်ကျမတို့မြန်မာပြည်ကဘာလုပ်ရမလဲဆိုတာမျိုးကိုကျမစတင်ပြီးတော့စဉ်းစားထက်လာပါတယ်အဲ့လိုနဲ့ပဲကျမထက်တန်းကျောင်းသူဘဝမှာဩဂတ်ခိုင်မိုးလင်းဆိုတဲ့အမျိုးသားတစ်ယောက်ကတော့တောင်တန်းတစ်ခုခုမှာကြာဆုံးသွားပြီဆိုတဲ့သတင်းကိုကြားလာတဲ့အချိန်ခါမှာကျမအမျိုးသားရေးစိတ်သက်တွေကပို့ပြီးတော့ထက်ထန်လာခဲ့ပါတယ်
မဆလာစီဆူအားက1989ခုနှစ်မှာငွေစက်ကူတွေကိုတရားမှွင့်ကြေညာခဲ့ပြီးနောက်ပိုင်းနိုင်ငံသားတွေအတွက်တခုခုလုတ်ကင်ဆောင်ရွက်မှဖြစ်တော့ပဲဆိုတဲ့အသိစိတ်နဲ့ရခိုင်ပြည်နယ်တစ်ဖက်ကမ်းမှာရှိတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုတွားရောက်ပြီးရခိုင်တော်လှန်ရေးအဖွဲ့အစည်းတွေကိုတွားရောက်လေ့လာခဲ့တယ်လို့ဒေါ်စောမြတ်ဇာတိကပြောပြပါတယ်။အဲဒီနောက်ကိုဖုံးမော်တို့ကြာဆုံးပြီးရှစ်လေးလုံးအရေးတော်ပုံစတင်ကနီးမှာစစ်တွေမျိုးပေါ်ကိုရောက်ရှိလာပြီးစက်တန်ဘာလအရောက်မှာစစ်တွေကျောင်းသားတပိတ်ကြီးကိုဦးဆောင်သူဖြစ်လာခဲ့ပါလေ
ပထမဆုံးခါတော့စစ်တွေမှာစတင်ပြီးတော့ကျမစီရင်ပါတယ်စစ်မှာ9ရက်နေ့မှာမြန်မာပြည်လာငန်းနေပြီးတော့မှကျမတို့ဒီမိုကရေစီတိုက်ပွဲရဲ့စစ်ချုပ်မှန်လေးတွေကိုရှိတဲ့ပြီးတော့ကျောင်းသားလေးတွေနဲ့တွားကြတဲ့အချိန်ခါမှာမြန်မာပြည်လမ်းထိပ်ဥပဒေကိုလိုက်ကျောင်းသားကိုရောက်တဲ့အချိန်မှာလူတွေကဘလို့ပါလာမှန်းလဲကျမမသိတော့ဘူးစစ်ချုပ်မှန်ကိုရှိတဲ့လို့မြို့ပေါ်တခြားဝင်းကပါကွင်းကိုရှိတဲ့လိုက်တဲ့အချိန်မှာဘလောက်စီတဲ့လူအုပ်ကြီးကကျမတို့နောက်မှာပါလာလေဆိုတာကျမအနေနဲ့မခံမနိုင်ခဲ့ဘူးအဲ့တော့နဲ့ပဲဝင်းကပါကွင်းမြင့်ကြီးကိုရောက်သွားတဲ့အခါမှာရဟန်းရှင်လူကြီးတွေနဲ့ကျောင်းသားလေးတွေကကျမကိုစင်မျိုးပေါ်ကနေပြီးတော့ပထမဆုံးဒီမိုကရေစီနှီးကွန်းကိုပြောဖို့အရန်ကြီးအပြစ်တိုက်တွန်းကြပါတယ်။အဲ့တော့နဲ့လွတ်လပ်ရေးကြတဲ့ခေကဘတ်ကနေပြီးတော့မှဒီမိုကရေစီတရားဥပဒေကိုကျမစတင်ပြီးတော့ဖော်ပြရပါတယ်။လာမောကိုရီလာမော
ဒီကဆက်လို့တပိတ်မောက်ကျောင်းသားကောင်းဆောင်သူအနေနဲ့ရခိုင်ပြည်နယ်တစ်ဖွဲမှာစစ်တပ်နဲ့ရဲတပ်ဖွဲ့ပါမကျန်စီယုံရေးလုပ်ငန်းတွေကိုအောင်အောင်မြင်မြင်ဆောင်ရွက်ခဲ့တဲ့အကြောင်းဆက်ပြောပြပါရစေ
။အဲ့နောက်မှာကျောင်းဆောင်20ကိုဖမ်းမယ်ဆိုပြီးတော့စစ်တပ်မှာတင်းထွက်လာခဲ့တယ်။အဲ့ဒါနဲ့အဲ့နေကပဲစပြီးတော့ဒီမှာနေတဲ့နေအိမ်ကနေပြီးတော့တင်းချောင်ပြီးတော့တခြားတနေရာမှာကျမကိုအောင်တယ်။နောက်ပြီးတော့တရက်နားပြီးတော့နောက်တစ်နေ့မှာကျမတို့တိုက်ပွဲကိုပြန်စတယ်။အဲ့လိုတိုက်ပွဲကိုစလိုက်ပြီးတဲ့အချိန်မှာလည်းခရရမချေကစစ်ဘော်တွေစစ်သားတွေထောက်လန့်ရေးတပ်ဖွဲ့တွေနဲ့ဒီမိုကရေစီတိုက်ပွဲကိုပေါင်းဆောင်ရတဲ့ကျောင်းသားလူငယ်တွေနဲ့ကျမတို့ဒီမိုကရေစီထောက်ချတဲ့သူရဲ့ရှားမှာတိုက်ပွဲတွေဖြစ်ပြီးတော့အနာတရတေဆွန်းကြံရရတဲ့အခ í ကိုလည်းရောက်ရှိခဲ့ကြပါတယ်။နောက်ပိုင်းမှာကျမကစစ်တင်မျိုးကနေပြီးတော့ဇာတိမျိုးဖြစ်တဲ့ရတိတော်မျိုးသွားပြီးတော့စီရင်ဖို့လိုတယ်ဆိုပြီးတော့ရတိတော်မျိုးကိုကျမပြန်လာတယ်။ရတိတော်မျိုးကိုတခြားမှာလုံးလုံးဆက်ဆက်ရှိနေကြတဲ့ကျမတို့ဒီမိုကရေစီဘက်တို့သားတွေနဲ့ပေါင်းပြီးတော့ရတိတော်မျိုးကိုကျမတို့အော်ဂတ်စ်လ22ရက်နေ့မှာတမျိုးလုံးကိုသွေးမြင်မကြကျမတို့တင်ပိုက်နိုင်ခဲ့ပါတယ်။စစ်တပ်ဆိုလို့ရှိရင်ကျမတို့စီရင်ရေးအကူရောက်ခဲ့တယ်။ရဲတပ်ဖွဲ့ဆိုလို့ရှိရင်ကျမတို့စီရင်ရေးအကူရောက်ခဲ့တယ်။ပြည်သူစစ်တွေဆိုလို့ရှိရင်အားလုံးပဲကျမတို့ရဲ့စီရင်ရေးအကူရောက်ခဲ့ပါတယ်။ပြီးလို့ရှိရင်ကျမဘူးတီတော်မောင်တို့အိတ်ဘက်တွေကိုအကုန်လုံးစီရင်ပြီးတော့ကျမတို့မျိုးတွေကိုသိမ်းပြီးတဲ့နောက်မှာတခြားမျိုးတွေကိုစီရင်ရေးထွက်ပြရတဲ့ကျမတို့ပြင်ဆင်နေတဲ့အချိန်မှာပဲအနာတင်းချင်းကိုခံလိုက်ရပါတယ်။
စစ်တပ်ကတိုင်းပြည်အာဏာကိုသိမ်းယူလိုက်ပြီးတဲ့နောက်ပိုင်းအာဏာပိုင်တွေကပိုက်စိတ်တိုက်လိုက်လံဖမ်းဆီးမှုတွေကြောင့်နောက်ဆုံးမှာတခြားကျောင်းသားခေါင်းဆောင်12ဦးနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်လာခဲ့ပါတယ်။ဒီနောက်ဒေါ်စောမြရာဇာလင်းဟာရခိုင်ပြည်အမျိုးသားကောင်စီရခိုင်ပြည်လွတ်မြောက်ရေးပါတီစတဲ့အဖွဲ့အစည်းတွေပါထိပ်ပိုင်းတာဝန်တွေထမ်းဆောင်ခဲ့ပြီးအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကိုစတင်ဖွဲ့စည်းရမှာလဲပါဝင်ခဲ့ပါတယ်။ ရခိုင်အမျိုးသမီးများအစည်းအရုံးကိုတော့1998ခုနှစ်မှာစတင်တည်ထောင်ပြီးအမျိုးသမီးများစွမ်းရည်မြင့်နေရေးအမျိုးသမီးကောင်းဆောင်များမွေးထုတ်နိုင်ရေးလုပ်ငန်းတွေအပြင်မြန်မာနိုင်ငံဒီမိုကရေစီနဲ့လူ့ခွင့်ရေးတို့အတွက်နိုင်ငံတကာကိုလှည့်လည်သွားရောက်ပြီးကြိုးပမ်းဆောင်ရွက်ခဲ့တယ်လို့ပြောပြပါတယ်။အနာဂတ်မှာမြင်တွေ့ကျင်တဲ့စစ်ကူးစစ်ပန်းတချို့ကိုလည်းဒေါ်စောပြန့်ရစာလင်းကဒီလိုပြောပြပါတယ်
။ကျမလုပ်တဲ့ရည်ချက်ကဒီသူလူထုတရလုံးလွတ်လပ်စွာလှုပ်ရှားလောက်ကင်နိုင်တာကိုကျမအနေနဲ့မြင်တွေ့ကျင်ပါတယ်။လွတ်လပ်တဲ့ဆိုတဲ့နေရာမှာနိုင်ငံရေးလွတ်လပ်မှုရှိမယ်၊စီးပွားရေးလွတ်လပ်မှုရှိမယ်၊ယဉ်ကျေးမှုလွတ်လပ်မှုရှိမယ်၊စာပေယဉ်ကျေးမှုကအစပေါ့။အလုံးလွတ်လပ်ဖို့ဟာအမတန်မှရည်ကြီးတယ်လို့ကျမအနေနဲ့မြင်ပါတယ်။ကျမတို့ဒီသူလူထုတွေကိုကျမနဲ့ဖြစ်ဖြစ်သမျှကိုကျမကြည့်လိုက်လို့ရှိရင်လူတွေဟာဆိုလို့ရှိရင်နားပိတ်မျက်စိကန်းနေတဲ့အမေအထားတွေကိုလည်းကျမအနေနဲ့အင်မတန်မှတွေးရတယ်။တွေးရတော့အင်မတန်မှစိတ်မကောင်းစရာတွေကိုဖြေရပါတယ်။အဲ့ဒါကြောင့်မို့လို့ကျမတို့နိုင်ငံတကာလုံးမနဲ့ကျမတို့ပြည်သူလူထုတွေနဲ့ကိုနှိမ့်ရှင်ကြည့်လိုက်တဲ့အချိန်ခါမှာကျမတို့ပြည်သူလူထုတရက်လုံးကိုမျက်စိဖွင့်ပေးဖို့နားဖွင့်ပေးဖို့ရတဲ့အရင်ကြီးလိုအပ်နေသေးတယ်လို့ကျမအနေနဲ့မြင်ပါတယ်။အနည်းသက်ဆုံးဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကျမဥပမာပေးချင်တယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘေးပါတီကောင်းတယ်ဘေးပါတီမကောင်းဘူးဆိုတာကိုမူလတန်းကြောင်းသားကလေးကအစစ်အပိုင်ခွင့်ရှိတယ်သူတိုင်းပြည်ရေတိုးတက်ရေးအတွက်ဘလို့စီးပွားရေးတည်ဆောက်မှုတွေကိုလုပ်ရမယ်ဆိုတာပဲကျောင်းတွေမှာဆိုလို့ရှိရင်အရင်ကြီးပညာသင်ပေးတာတို့ရှိတယ်ပညာသင်ဖို့ရအတွက်ဆိုလို့ရှိရင်လည်းမူလတန်းကနေပြီးတော့အထက်တန်းပညာကိုသင်ဖို့ရအတွက်အခမဲ့ပညာသင်ပိုင်ခွင့်တွေရှိတယ်ဒီလိုကျမတို့နဲ့အနီးဆက်တဲ့အင်္ဂလိပ်ချင်းနိုင်ငံဖြစ်တဲ့ကျမတို့ပြည်သူလူထုတွေကအစင်းရဆုံးလို့ထင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာဆိုလို့ရှိရင်အခုဆိုလို့ရှိရင် developing country ကိုရောက်ရှိလာပြီးဖြစ်တယ်။အမှန်တမ်းတိုးတက်နေတဲ့တိုင်းပြည်တစ်ခုကိုရောက်ရှိလာပြီးဖြစ်တယ်။အဲ့လိုကျမတို့ပြည်သူပြည်သားတွေကိုလည်းပဲအဲ့လိုမျက်စိလမ်းပွင့်တဲ့လူတွေအဖြစ်ကျမအနေနဲ့မြင်တင်တယ်။လူတွေအားလုံးအသိပညာပြည့်စုံပြီးတော့နိုင်ငံရေးအသိပညာရှိလာမယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရှိလာမယ်။စာပေနဲ့ယဉ်ကျေးမှုတွေအားလုံးဖွံ့ဖြိုးတိုးတက်ပြီးတော့ဖြစ်လာမယ်ဆိုလို့ရှိရင်တော့ကိုယ်တိုင်ကြီးကိုဘယ်လိုတည်ဆောက်ရမလဲ။ကိုယ့်လူမျိုးကိုဘယ်လိုတည်ခတ်ခံရအောင်ဘယ်လိုထားရမလဲဆိုတာကိုလူတိုင်းသိနားလည်နိုင်တဲ့အဖြစ်တစ်ခုခုကိုတော့ကျမမြင်ချင်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံခြေဆိုင်ရခိုင်မျိုးသမီးများအစည်းအရုံးရဲ့ဥက္ကဋ္ဌဒေါ်စောမြရစာလင်းရဲ့အတွေ့အမြင်တချို့ကိုကောက်နှုတ်တင်ဆက်ခဲ့တာပါခုတစ်ပတ်သူတွေးသူမြင်အစည်းအရုံးကိုလည်းဒီမှာရှင်းလင်းလိုက်ပါစေနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ